'cause it only serves to make me more determined to achieve my final goal.
아, 그 외에 올라래. MI 샘팀 대입 소위 예, 나시보 마 소위. 아주 다원 잡회, 묘드미 잡회 마 잡회무 보지 유사 우지래 뜻수 나수고 띵싸올라라 피비로. 에리 아회냐하 အမြင့် 15 မီတာ မှာ ရပ်တန့်ထားတဲ့ ရဟရင် ဘော်က နေ ရပယ်လင်း ချိုး ဖြင့် ဆင်းသက်လာပြီး ဆေးပြကွင်းအတွင်း မှာ ပြန်ကွဲ နေရ ယူ နေတာ ပဲ ဖြစ်ပါ တယ် ခင်ဗျာ
အဲ့ဒါက တော့ မတ်လ 29 ရက် နေ့ ဒီပြီး တော့ မှာ 83 ချိန် မြောက် တံပရော နေ့ ဆေးပြ ခန်းနာ ရဲ့ ဒစိ တိုင်း ဖြစ် ဒီနေ့ မှာ ထူးထူးခြားခြား အမျိုးသမီး တက်ခွဲ မှု ဘိုကြီး ယူယူဆန် ဦးဆောင် နဲ့ တက်စု နှစု က ရဟရင် ဘော်က နေ ဆင်းရဲပြ ကွင်း နဲ့ ကို ဆင်းသက် တဲ့ မြင်ကွင်း ကို အဲ့ဒီ နေ့ က live တိုက်ရိုက် ထုတ်လွှင့် ရ မှာ
အခမ်းအစီရင်ခံခဲ့သူကအခုလိုရှင်းပြခဲ့တာပါဒါအပြင်ဒီနှစ်ထူးခြားချက်နောက်တစ်ခုကတော့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုခြစ်တဲ့လေးပြူတဲ့တက်ခွဲတွေမှာအမျိုးသမီးဗိုလ်မှုတချို့ပါဝင်ပြီးနေဖြစ်ပါတယ်ဟုတ်ဆိုရတော့ဗိုလ်မှုတက်တက်ခံဦးဆောင်တဲ့ပေါင်းစည်းရစစ်ကြောင်းအလန်တော်ဖွဲ့ဟာတပ်မတော်ကာကွယ်ဦးစီးချုပ်ကိုလေးပြူပြီးတော့ပြ အခုဆိုရင်တော့စစ်တော်မူခရင်တိုင်းရင်သားဘုံမူကြီးမျိုးစုံဝင်ဟာတက်ခွဲမူဘုံမူချောဆုရွှေဦးဆောင်တဲ့အောင်ကြီးရစစ်တော်ဆုံးပြတက်ခွဲကာကွယ်ရေးဦးကြီးချုပ်ရုံကြီးမျိုးသမီးကိုစားပြုသေးပြတက်ခွဲနဲ့အတူတက်မတော်ကာကွယ်ရေးဦးကြီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ဆက်ခွာနေတာပဲဖြစ်ပါတယ်ခင်ဗျာအခုဆိုရင်တော့အောင်ကြီးအစ်ကြောင့်တည်ရင်မူဒရုပမာအတိုင်းသာဒုတိယဘုံမူကြီးအောင်ကျော်လင်းဟာတက်ဆွဲမူဘုံမူမုံမိုးအောင်ဦးဆောင်တဲ့ကာကွယ်ရေးဦးကြီးချုပ်ရုံရှိမျိုးသမီးကိုစားပြုရှင်းပြတက်ခွဲတင်တဲ့အတူကမ္ဘောကာကွယ်ရေးဦးကြီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ဆက်ခွာနေတာလည်းဖြစ်ပါတယ်ခင်ဗျာ
အလားတူပဲမြောက်ပြည်တည်ရင်မှလည်းအမျိုးသမီးတက်ခွဲမှုကဦးဆောင်ခဲ့တာဖြစ်ပါတယ
်အခုဆိုရင်တော့မြောက်ပြည်စစ်ကြောင့်တည်ရင်မူဒုတိယရဲမှူးကြီးလိုင်မင်းထွန်းဟာတက်ခွဲမှုရဲမှူးခင်မာဦးဦးဆောင်တဲ့ဒီမှာလည်းရဲတပ်ဖွဲ့မျိုးသမီးကိုစားပြုရှင်းပြတက်ခွဲတင်တဲ့သူတက်မတော်ကာကွယ်ရေးဦးကြီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ဆက်ခွာနေတာပဲဖြစ်ပါတယ်ခင်ဗျာ။အဲဒီတက်ခွဲအနောက်မှာဆက်လက
်ဒါအပြင်အစီအစဉ်ကြီးညာခဲ့သူကဒီနေ့မြန်မာနိုင်ငံရဲ့ကာကွယ်ကဏ္ဍမှာအမျိုးသားတွေကသာမကအမျိုးသမီးတွေကိုပါပါဝင်ခွင့်ပြုနေပြီဖြစ်ကြောင်းပြောကြားခဲ့ပါတယ
်။ရှင်းပြခွင့်အတွင်းမှာယောက်ျားသားများနဲ့ရင်ပေါင်တမ်းပြီးစည်းပြနေရာယူထားတယ်ဒုတာဝန်တပ်ဖွဲ့မျိုးသမီးကိုစားပြုစည်းပြတက်ခွဲကာကွယ်ရေးဦးကြီးချုပ်ရုံကြီးမျိုးသမီးကိုစားပြုစည်းပြတက်ခွဲနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့မျိုးသမီးကိုစားပြုစည်းပြတက်ခွဲတို့ကိုတွေ့ရတာဟာဖြင့်မြန်မာတပ်မတော်အနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်များကိုထမ်းဆောင်ရမှာအမျိုးသားများကိုသာမကအမျိုးသမီးများကိုပါနိုင်ငံတော်ကာကွယ်ရေးအင်အားစုဖြင့်အောင်မြင်စွာဖွဲ့စည်းလေ့ကျင့်ပေးနိုင်ခဲ့ကြောင်းမတ်ကြောက်တင်နိုင်ခဲ့တာကိုတွေ့ရမှာဖြစ်ပါတယ်
။မြမတက်မတော်မှာအမျိုးသမီးတွေပါဝင်ခွင့်ရခဲ့တဲ့အခန်းကဏ္ဍကဘယ်လိုရှိပါသလဲ။မြမစစ်တပ်မှာအမျိုးသမီးအရာရှိတွေအဖြစ်ပထမဦးဆုံးပါဝင်ခွင့်ရခဲ့တာကတော့1954ခုနှစ်ကဖြစ်ပြီး1960ခုနှစ်မှာတော့ဆရာဝင်သူနာပြုရုံးလုပ်ငန်းတွေကလွဲလို့အမျိုးသမီးတွေကိုစစ်တပ်မှာစုဆောင်ခြင်းကိုရပ်တန့်ခဲ့တယ်လို့တမိုင်းသူတွေတချို့ကထောက်ပြခဲ့ကြတာရှိပါတယ်။တခါ2013အောက်တိုဘာလမှာတော့ဆေးပညာနဲ့မပတ်သက်ပဲအမျိုးသမီးတွေကိုမြန်မာစစ်တပ်မှာရှောက်ထားဖို့နိုင်ငံပိုင်မြန်မာအလင်းသတင်းစာမှာကြီးညာခဲ့ရမှာတော့အရအနည်းဆုံး5ပြီ3လက်မှကိုအလေးချိန်ပေါင်130ထဲမကျော်ရအသက်25ကနေ30ရှိဖို့လိုပြီးအိမ်တောင်မရှိသူဖြစ်ရမယ်လို့ဖော်ပြထားတဲ့ပြင်ဘူတင်တန်းအောင်မြင်ရင်ဒုဗိုလ်အဆင့်ပြီးမှဖြစ်တယ်လို့လည်းကြော်ညာမှာဖော်ပြထားပါတယ်ရန်ကုန်တိုင်းပေါ်ပီတက်နေဘူတင်နန်းကျောင်းကနေပထမဦးဆုံးအမျိုးသမီးစစ်ဗိုလ်တွေ2014ဩဂုတ်လကတင်တန်းဆင်းခဲ့တာဖြစ်ပါတယ်။စီးပညာပိုင်းကနေတက်သေးဝင်ခွင့်ရခဲ့တဲ့မြမအမျိုးသမီးဒုတိယဘူမူကြီးမိုးမိုးမြင့်နဲ့ဒုတိယဘူမူကြီးစန်းတီတာခင်တို့ဟာလွှတ်တော်မှာပါဝင်တဲ့တမတားရှိတဲ့တမ်ဘရောကိုယ်စားလှယ်တွေအဖြစ်2014ဇန်နဝါရီလမှစတင်တာဝန်ထမ်းဆောင်ခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့လူဦးရေ96တန်းကျော်နဲ့ စစ်တပ်ရဲ့အင်အားဟာ 5,600 ရှိတယ်လို့ Global Firepower 2019အညွှန်းကိန်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့လူဦးရေတစ်ဝက်ကျော်ရှိတဲ့အမျိုးသမီးတွေရဲ့ခန့်ကန်တာကမြန်မာစစ်တပ်မှာဘယ်လိုရှိပါသလဲဆိုတာကို American ကာကွယ်ရေးဌာနလက်အောက်ရှိ Hawaii ခြေဆိုင်Asia Pacific Center for Security Studies လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှာ28နှစ်သာတာဝန်ထမ်းဆောင်နေသူဖြစ်ပြီးမြန်မာနိုင်ငံကိုလည်းမကြာခဏလာရောက်ခါစစ်ဘက်နဲ့ရပ်ဘက်ဆက်ဆံရေးကောင်းမွန်စီဖို့ဆောင်ရွက်ပေးနေသူအရန်ကာကွယ်တပ်ကဒုတိယဘူမူကြီးပမောက္ခဒေါက်တာမီမီဝင်းဘတ်ကိုမေးချခဲ့ပါတယ
်အခုကြာတော့မြန်မာစစ်တပ်မှာပေါ့နော်အခုမှသူတို့စပြီးတော့ Women OTS အမျိုးသမီးနဲ့ပတ်သက်တဲ့ Officer Training အမျိုးသမီးအစ်စ်အရာရှိတွေသူတို့စပြီးတော့ Training လုပ်တယ်အဲ့ဒါအရင်ကောင်းပါတယ်ဒါပေမဲ့တတိယဥစ္စာနောက်ထပ်အနည်းဆုံး10နှစ်လောက်တော့ကြာအောင်ပါပေါ့နော်သူတို့တတိယဥစ္စာကနေပြီးတော့ Promotion ရဖို့စောက်ပြီးတော့ Decision Maker Level အထိကိုသွားဖို့အတွက်နည်းနည်းတော့ကြာအောင်ပါပေါ့နော်ဒါပေမဲ့အမျိုးသမီးကကျမတို့ကအမှန်မှကျမပြောသလိုပဲဒီလုံခြုံရေးကဏ္ဍမှာကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျမတို့ကအမြဲတမ်းပတ်ဝန်းကျင် Environment က50ရာခိုင်နှုန်းအမျိုးသမီးနဲ့ပတ်သက်တဲ့အသနာတွေအခက်အခဲတွေရှိတယ်ဆိုတော့ဒီ solution လုပ်တဲ့အခါမှာဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှိရင်ကျမတို့ကမျက်လုံးတစ်လုံးနဲ့ပဲလုပ်တယ်လို့မျိုးဖြစ်နေတယ
်
ဆိုတော့အဲ့လိုလုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးအချာအဆုံးနဲ့မသိနိုင်ဘူးပေါ့ဆိုတော့ကြောင့်မလို့အမျိုးသမီးတွေဝင်အောင်လို့အရင်အရေးကြီးပါတယ်ကျမတို့မှာအခုကကျတော့ကျမတို့ယဉ်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့မဆိုင်ဘူးကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျမတို့အမျိုးသမီးတွေက human ပဲလေလူပဲလေအဲ့ဒါတွေကိုကျမသိနေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဒုစမဆိုင်တဲ့နေရာမရှိဘူး
အဲ့ကကျတော့ဒီအမျိုးသမီးတွေပါဝင်မဲ့အခန်းကဏ္ဍကိုမြေတောင်မြှောက်ပြီးဖို့ကအများကြီးပဲအရေးကြီးတယ်လို့ကျမထင်ပါတယ်အဲ့တော့အခုလက်ရှိအနေအထားမှာဘယ်လိုအကြံပေးချင်ပါလဲ
အဲ့ဒီစတာကကျမတို့အင်းရနေစတယ်မိသားစုကနေစတယ်အမေတွေအဖေတွေကသမီးနဲ့သားကိုပြောတဲ့အခါမှာသမီးကသားလိုမျိုးပဲလုံနိုင်တဲ့ဥစ္စာကိုသူတို့ပြောပြရတယ်။ဒါပေမဲ့ education system ဟိုနေကျောင်းသွားတဲ့အခါကျတော့ဆရာဆရာမတွေကသူတို့အားလုံးလုံနိုင်တယ်ဆိုတဲ့နော်စဉ်းစားမှုကိုရောက်ရမယ်။ဟိုနေအလုပ်လုပ်တာလို့ရှင်တယ်အလုပ်နေရာတွေမှာလည်းမျိုးသမီးနဲ့အမျိုးသားညံ့ညတ်တာဖြစ်နိုင်အောင်လုပ်ပြရမယ်။လိုလာတယ်အဲ့လိုမြင်မြတ်တတ်အခွင့်အရေးကြီးရှိလာလို့ရှိလို့ရှိရင်ကျမတို့ဒီအမျိုးသမီးတွေက decision maker level ရောက်လာတယ်အဲ့အဲ့ဒီရောက်လာလို့ရှိရင်ဒီမှာလူမျိုးတွေအတွက်အရန်ကောင်းတယ
်ဒီစစ်တပ်တဲ့ဝင်ပြီးတော့ပေါ့နော်ထမ်းဆောင်ခြင်းနဲ့အမျိုးသမီးတွေကိုဘယ်လိုအကြံပေးချင်ပါလဲရှင
်ကျမတို့အရန်ကြိုးစားရတယ်ဘာလို့လဲဆိုတော့ကျမတို့ကဒီဥစ္စာ breaking the glass ceiling the barrier ပထမစတဲ့လူတွေဆိုတော့လေရန်ကြိုးစားရတယ်သူများတဲ့ပို့တော်အောင်ပို့တတ်အောင်ပို့သိအောင်အဲ့လုတ်ပြီးတော့အကျိုးစားရပါတယ်ဆိုတော့အဲ့ဒါကျွန်မပြောချင်တယ်အခုဝင်တဲ့ first generation ပေါ့နော်အမျိုးသမီးတွေဝင်တဲ့အချိန်မှာပို့ပြီးတော့ကြိုးစားဖို့ကျွန်မတိုက်တွန်းချင်ပါ
မြန်မာစစ်တပ်မှာအမျိုးသမီးတွေအနေနဲ့ရှေ့တန်းစစ်မြေနာမှာတိုက်ပွဲဝင်မဲ့အစားငြိမ်းချမ်းရေးဒုက္ခတွေအရေးလူအခွင့်အရေးနဲ့တဘာဝဘီးဒုက္ခကယ်ဆယ်ရေးစသဖြင့်တို့မှာပုံမပါဝင်လှုပ်ဆောင်တင်ကြတဲ့အပြင်တမတော်ရဲ့အခန်းကဏ္ဍဟာနိုင်ငံမှာဘယ်လိုရှိတင်ပါလဲဆိုတဲ့ကချင်တိုင်းသားခေါင်းဆောင်တူရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။ကမ္ဘာကျော်လူ့လက်ရေးရကလေးကနေအရေးကြီးတဲ့အခန်းကဏ္ဍမှာပါတယ်ဆိုတာကျွန်တော်အားလုံးသက်ခံပါတယ်။အဲ့ဒီအခန်းကဏ္ဍမှာပါတင်ပါထိုက်ပါတယ်။ဒါပေမဲ့ဒီတမ္တော်တာအမိတမ္တော်တာအဖဆိုတာမဖြစ်တင်ပါဘူး။ပြည်သူသားတွေအမိပြည်သူသားတွေအဖဖြစ်တင်ပါတယ်။တမ္တော်ရင်အချင်းမှတန်းပြီးရင်အရှိမယ်ဆိုတာလည်းမဖြစ်တင်ပါဘူး။ဒီအရှိမအတိုင်းပြည်ညာရှိမှဖြစ်ပါတယ
် You can bend but never break me Cause it only serves to make me More determined to achieve my final goal